ဒီနေ့တိဆောက်ဆွေးနွေးပွဲမှာသမ္မတနဲ့ကာချုပ်တို့ကဘာတွေအဓိကထားပြီးဆွေးနွေးပြောဆိုခဲ့ပါသလဲရှင်
သူတို့ကတော့သူတို့ပေးထားတဲ့အာဂျန်ဒါ၃ခုပေါ်မှာမူတည်ပြီးမှဆွေးနွေးပါတယ်သူတို့ဖြစ်စီချင်တဲ့ပုံစံလေးတွေပေါ့အဓိကတော့ကျွန်တော်တို့ငင်းချမ်းကြီးနဲ့ပတ်သက်လို့ကျွန်တော်တို့အမြန်ဆုံးငင်းချမ်းကြီးစာထုတ်ပြီးထိုးနိုင်ဖို့ကိစ္စပြီးလို့ရှိရင်နိုင်ငံရေးတိဆောက်ဆွေးနွေးပွဲအတွက်အမြန်ဆုံးပြင်ပနိုင်ဖို့ကိစ္စတွေပေါ့နောက်တစ်ခုကစီခေါဥပဒေပြုကျင့်တဲ့ကိစ္စအဲ့ဒါရင်ပေါ့ချောမောမောနဲ့ကျွန်တော်တို့ပြဿနာမတက်အောင်လုပ်နိုင်ဖို့ကိစ္စ2015ရွေးကောက်ပွဲကိုအောင်မြင်မြင်နဲ့ပြင်ပနိုင်ဖို့ကိစ္စအဲ့ဒီအချက်လက်တွေပါသူကအားလုံးသုံးခုပေးထားတယ်လေ
ဒီနေ့တက်ရောက်တဲ့သူတွေကိုတဦးကို7 minutes စီတင်ပြဆွေးနွေးခွင့်ပြုရလို့လည်းသိရပါတယ်ဆရာရောဗားရီများတင်ပြဆွေးနွေးခဲ့ပါတယ်ရှင
်ကျွန်တော်ကအဓိကဒီငင်းချမ်းကြီးမှာအမြန်ဆုံးကျွန်တော်တို့ဒီငင်းချမ်းကြီးသဘောတူညီမှုတစ်ခုဖြစ်သွားရပေါ့ agreement ကိုလို့ဖို့ရေးချည်တယ်နောက်ပြီးတော့အဲ့ဒါပြီးတာနဲ့ကျွန်တော်တို့က political dialogue framework ကိုကျွန်တော်တို့ကတူတင်ပြပြင်ဆင်ထားတဲ့လူတွေလည်းရှိတာပေါ့လေနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲအတွက်အဓိကကျွန်တော်တို့ကအမြန်ဆုံးလုပ်ဖို့လိုတယ်ဘာဖြစ်လို့လဲဆိုတော့ fire agreement ရထားတဲ့အဖွဲ့73ဖွဲ့အဖွဲ့လောက်ရှိနေပြီဒီအဖွဲ့ဒီက3နှစ်4နှစ်သေးဝင်ပြီသူတို့စိုက်ထူထားတာလေဆိုတော့ဒီလူတွေကလည်းသူကသွေးအေးကုန်မယ်ဆိုတော့သွေးမအေးခင်ပူပူနွေးနွေးဖြစ်တော့နိုင်ငံတူဆုံဆွေးနွေးပွဲအခြေအနေတစ်ခုကိုသူတို့အတွက်ဖန်တီးပေးမှဖြစ်မယ်လို့ကျွန်တော်ပြောပါတယ်။နောက်အဓိကရေးကြည့်တာက IDP ဒီဘေးရှောင်တဲ့ပြည်သူတွေကဒုက္ခရောက်နေပြီ။အနှစ်ပြည့်တစ်နှစ်ဒုက္ခရောက်နေတယ်။နိုင်ငံသားအကူအညီကလည်းပဲအခုနောက်ပိုင်းမှာလုံးဝသူတို့ရက်ဆဲတလောက်ဖြစ်သွားတယ်။ကျွန်တော်တို့အစိုးရအနေနဲ့လည်းဘာမှဟုတ်တိပတ်တိမကူညီနိုင်ဘူးလေ။ဒီ IDP ဒီကတော့တပြည့်ပြည့်ဟိုတော့အခြေအနေတိုးရွာလာတာတွေ့ရတယ်เนาะအဲ့ဒါကိုကျွန်တော်တို့ကဒီတိုင်းကြည့်နေလို့မဖြစ်ဘူးအဲ့ဒါကြောင့်ငင်းချမ်းကြီးကဘယ်သူ့အတွက်မရှိမဖြစ်လို့နေပြီလဲဆိုတော့ IDP တွေဟောသူတို့ဘဝတွေကဒီတိုင်းကြည့်နေမယ်ဆိုရင်ခရောင်းပေါ့เนาะ IDP တွေရဲ့စိတ်ဆောက်ကူအဓိကစိတ်ထဲမှာဒီဟာကိုကုချင်းစာကြပါလို့ကျွန်တော်ပြောထားပါတယ
်ဟုတ်ကဲ့ပါရှင်ဒီနေ့တွေ့ဆုံဆွေးနွေးဖို့အတွက်တမရပေးထားတဲ့အာဂျန်ဒါ၃ခုထဲမှာဘယ်အကြောင်းအရာတွေကအတိုက်ခံပြောဆိုဆွေးနွေးခဲ့ရပါသလဲရှင
်အဲ့ဒီ၃ခုပါပဲဒီအာဂျန်ဒါ၃ခုမှာတော့ကျွန်တော်တို့သဘောထားချင်းကကွဲပြားတာတော့မရှိတော့ပါပဲเนาะအနည်းချင်းတော့ပဲကွဲတာပါအားလုံးနေပါပေါ့ဗျာကကျွန်တော်တို့အပြုတ်သဘောနဲ့သူပေးထားတဲ့အာဂျန်ဒါ၃ခုပေါ်မှာသူကဝိုင်းပြီးမှဆန္ဒပေါ်ထုတ်ပြီးတော့ဒီဟာဒီလောလောလာနဲ့ကျွန်တော်ကပြောဆိုနိုင်ခဲ့ပါတယ
်ဟုတ်ကဲ့ပါရှင်ဒီကြိမ်တွေ့ဆုံဆွေးနွေးမှုဟာပထမတော့ကတမရခေါ်ယူတွေ့ဆုံမှုတွေနဲ့နှိုင်းရှင်လို့ရှင်ဘာတွေများပို့ပြီးတော့ထူးခြားဆွေးနွေးခဲ့ပါသလဲရှင
်ထူးခြားတာပေါ့ဗျာထူးခြားတာပေါ့ပထမတမရတွေ့ခဲ့တဲ့အချိန်ခါတုန်းကတော့ဘာအာဂျန်ဒါမှမရှိဘူးလေဘာအကြောင်းအရာမှမရှိဘူးလေဒါတကယ်အစမှအစတွေ့တဲ့သဘောပါပဲဆိုတော့အခုဟာကတမရကိုယ်တိုင်လိုက်ကအာဂျန်ဒါကိုပေးထားတယ်ဆွေးနွေးဒီဖို့အကြောင်းအရာတွေပေါ့ချက်တုံးချက်နဲ့ပေးထားတယ်เนาะဒီလိုအာဂျန်ဒါ setting တွေပါတယ်သူဆုံဆွေးနွေးပွဲကအာဂျန်ဒါမှာပါတယ်ဆွေးနွေးပွဲနဲ့တော့တော်တော်ကွာပါတယ်ကျွန်တော်က7 minute လို့သာပြောတာ7 minute တည်းအများကြီးအချိန်လေးပေးပါတယ်အားရပါရကိုဆွေးနွေးနိုင်တဲ့အချိန်ကြီးအခုကျွန်တော်ရလိုက်ပါတယ်အဲ့တော့လက်ချင်တတ်ပါတယ
်ဟုတ်ကဲ့ပါရှင်ဒီနေ့ဆွေးနွေးပွဲကနေပြီးတော့မြန်မာနိုင်ငံရဲ့ဘောနော်နိုင်ငံရေးပြောင်းလဲမှုတွေရောဘယ်လောက်ထိပြောင်းလဲလာနိုင်မလဲရှင
်ကျွန်တော်ဒီဟာကတော့ကျွန်တော်အကောင်းမြင်ပါတယ်เนาะဒီဟာဒီအများကြီးအကျိုးဖြစ်ထွန်းမှာပါလို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ်ဟုတ်ကဲ့ပြောင်းလဲတယ်ဆိုတာကကျွန်တော်တို့ကတရားမတရားရခင်တော့အောင်မြင်ဖို့ဆိုတာလွယ်တဲ့ကိစ္စမဟုတ်ဘူးလေတော့ကျွန်တော်ထင်ပါတယ်၃ပုံ၂ပုံတဝက်ကြော်ကြော်လောက်ကတော့အများကြီးကျွန်တော်ဒီဟာရဲ့အထောက်အကူပြုတ်လိမ့်မယ်လို့ထင်တယ်ဒါပေမဲ့ဒီလိုတွေ့ဆုံဆွေးနွေးပွဲမျိုးကဒါအရေးကြီးပါတယ်ဒါလူပေါ်မှာမူတည်တဲ့ဟာမျိုးမဖြစ်သင့်ဘူးကျွန်တော်တို့မူလို့ခေါ်တဲ့ policy policy ပေါ်မှာမူတည်ပြီးအာဂျန်ဒါတွေချတဲ့ဆွေးနွေးပွဲမျိုးပဲဖြစ်သင့်တာပေါ့လေတော့အဲ့ဒါမှသာလျှင်ကျွန်တော်ကအတိတ်ပဲရှိတဲ့ဆွေးနွေးပွဲဖြစ်မှာပေါ့ဒီလိုခြေလှမ်းမျိုးလှမ်းတဲ့အခြေအနေမျိုးတော့ကျွန်တော်တွေ့ပါတယ
်ဟုတ်ကဲ့ပါရှင်ဒီနေ့ဆွေးနွေးပွဲကနေပြီးတော့ဘာတွေများသဘောတူညီမှုတွေရရှိခဲ့ပါသလဲရှင
်သဘောတူညီမှုရတော့မဟုတ်ပြီမဲ့ကျွန်တော်တို့စုံမှတ်ပေါ့ဗျာစုံမှတ်ဆိုတာဒီဟာကိုအားလုံးကတော့အကောင်းမြင်ပါတယ်နောက်များမှလည်းဒါမျိုးကြီးခဏခဏစဉ်းပါဖို့ရှိပါတယ်အဲ့ဒါတော့သိချပါတယ
်ဟုတ်ကဲ့ရှင်ခုလိုမျိုးတမရရဲ့ခေါ်ယူတွေ့ဆုံမှုဟာအရင်ကဒေါန်ဆန်းစုကြည်တောင်းဆိုထားတဲ့၄ပွင့်ဆိုင်ကိစ္စနဲ့ပတ်သက်ပြီးတော့လွတ်တော်အသီးသီးကတင်ပြထားကြတဲ့၆ပွင့်ဆိုင်၁၂ပွင့်ဆိုင်ဆိုတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဒီနေ့တွေ့ဆုံဆွေးနွေးမှုကဘယ်လောက်ထိလွှမ်းမိုးသွားနိုင်မယ်လို့ထင်ပါသလဲရှင်
အဲကျွန်တော်ထင်ပါတယ်လွှမ်းမိုးမှာပါဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့အခြေအနေကတကယ် critical point ကိုရောက်နေပါတယ်၁ပွင့်ဆိုင်၅ပွင့်ဆိုင်၆ပွင့်ဆိုင်လောက်နဲ့၁၄ပွင့်ဆိုင်လောက်နဲ့ရှင်းလို့ရနိုင်တဲ့အခြေအနေမဟုတ်ဘူးနော်ဒီဟာဒီအပွင့်များစွာအတူတကွခဏခဏတွေ့ဆွေးနွေးပြီးမှရမယ့်ကိစ္စပါ။ဟောဒါကြောင့်ကျွန်တော်ထင်ပါတယ်ဒီ၆ပွင့်ဆိုင်၅ပွင့်ဆိုင်ကိစ္စကရက်ဇက်လမ်းတော့ပြီးသွားလိမ့်မယ်လို့ပဲကျွန်တော်ထင်ပါတယ်ကျွန်တော်ထင်ပါနော
်ဟုတ်ကဲ့ဒီလိုမျိုးအဖွဲ့အစည်းတွေကိုစားပြုတဲ့သူတွေအများကြီးနဲ့ပေါ့နော်တမရနဲ့တွေ့ဆုံမှုဟာထိရောက်မှုနည်းပါတယ်လို့အပြင်မှာပြောဆိုမှုတွေရှိနေပါတယ်ရှင်။အဲ့ဒီပုံမှာရောဆရာနေနဲ့ဗာများပြောချင်ပါသလဲရှင
်။ဗာထိရောက်မှလေဗျာအခုမှဆွေးနွေးတာကိုအခုမှဆွေးနွေးခန်းထဲကနေကျွန်တော်ထွက်လာကြတာ။ဒီဟာတွေကဝေဖန်ရတာစောတယ်လို့ပဲကျွန်တော်ထင်ပါတယ်။ဒါအကောင်းမြင်တဲ့လူတွေကဝေဖန်တော့မဟုတ်တော့ဘူးလို့ပဲအဲ့လိုပဲကျွန်တော်ယူဆပါတယ်။
အခုလိုဖြစ်ကြပြီတဲ့ဆရာကျေးဇူးများတင်ပါတယ်ရှင်။